Bangladesh နိုင်ငံကုရုပလောင် Rohingya ဒုက္ခသည်စခန်းကိုဂျော်ဒန်မီဘီယာ Rohingya ဒီကနေ့တန်းလာနေ့မှာတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်စခန်းမှာခိုးလုံနေကြသူတွေကသူတို့ရင်ဆိုင်ခံစားခဲ့ရတဲ့အတ္တိဒုက္ခတွေကိုသူကိုပြောပြခဲ့တဲ့အကြောင်းလဲဂျော်ဒန်မီဘီယာ Rohingya ကပြောဆိုခဲ့ပါတယ်
။ And equally I'd like to thank the government and the people of that Bangladesh for the enormous compassion.
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ကိုယ်တိုင်အကြက်တဲတွေရှိနေပေမဲ့လည်းဒီဒုက္ခသည်တွေကိုစာနာထောက်ထားပြီးရဲရဲရော်ရော်ကူညီပေးနေတဲ့အကြောင်းနောက်မတက်နိုင်တဲ့ဂျာကကူညီပေးနေကြတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုပါကျေးဇူးတင်ရှိကြောင်းဂျော်ဒန်မီဘီယာရေညာကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ရသေးတောင်နယ်မြေတွေအတွင်းကအစိုးရလုံခြုံရေးကင်းစခန်း30တို့ကို ARSC အဖွဲ့ကအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းဒေသတွေမတည်ငြိမ်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိသွားပြီလို့လည်းကုလသမဂ္ဂကပြောပါတယ်ထွက်ပြေးလာကြသူတွေရဲ့ထောက်ဝက်ကျော်ကကလေးငယ်တွေဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ